ရရှိချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ထောင်ထဲချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဆက်လက်ပြီးတော့ထွက်ပြေးနေကြဆဲဖြစ်တဲ့ကြောင့်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစင်ကလူ့ခွင့်ရေးကောင်စီမှမနေ့ဘူရူးနေ့ကကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲမှာအခိုင်အမာပြောကြားလိုက်ပါတယ်။မြန်မာစိုးရဘက်ကတော့လူ့ခွင့်ရေးမဟာမင်းကြီးရဲ့မိန့်ခွန်းပါအချက်လက်တွေဟာပြည့်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေတဲ့ကြောင့်တုံ့ပြန်ပြောဆိုခဲ့ပါတယ်။ကျောင်းစုံကိုမိုင်အချင်းနဲ့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဆစ်စလက်နိုင်ငံဂျန်နီဖာကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့38ကြိမ်လောက်လူခွင့်ရေးကောင်စီနီလာကမှာဇူလိုင်လ4ရက်နေ့ကရိုဟင်ဂျာဒုက္ခသည်အရေးကိစ္စအတွက်အပြန်လည်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။မြန်မာပါဝင်နိုင်ငံပေါင်း35နိုင်ငံကကိုယ်စားလှယ်တွေနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့အစည်းကြီး10ဖွဲ့ကကိုယ်စားလှယ်တွေပါဝင်ဆွေးနွေးခဲ့တာပါ။အစည်းအဝေးအဖွဲ့မိန့်ခွန်းအဖြစ်ကုလသမဂ္ဂဆိုင်ရာလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကစတင်ပြောကြားရမှာလက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်ညှဉ်းပန်းဖိနှိပ်မှုတွေရှိနေတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေထောင်ထဲချပြီးအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးလာနေသေးဖြစ်ပြီးအဲ့ဒီအတွက်လည်းသူ့မှာအထောက်အထားအချက်လက်တွေအခိုင်အမာရှိနေတယ်လို့ပြောဆိုခဲ့ပါတယ
်။ Moreover, thousands of Rohingya people continue to flee Rakhine State.
ထောင်ထဲချတဲ့ရိုဟင်ဂျာဒုက္ခသည်တွေရခိုင်ပြည်နယ်ကနေဆက်လက်ပြီးတော့ထွက်ပြေးလာနေသေးပါ2018ဇွန်လလည်းဒီဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရောက်လာတဲ့ဒုက္ခသည်အရေအတွက်ပေါင်း11400ကျော်ရှိပါတယ်အသေးရောက်လာတဲ့ဒုက္ခသည်အလုံးနဲ့ OACHR လူအခွင့်ရေးကော်မရှင်နာမင်းကြီးယုံကဝန်ထမ်းတွေတွေ့ဆုံမေးမြန်းချက်တွေအရအကြမ်းဖက်မှုတွေညှိနှိုင်းနှိပ်စက်မှုတွေနဲ့တပ်ဖြတ်မှုတွေရိုဟင်ဂျာအိမ်တွေကိုမိရှုဖျက်ဆီးမှုတွေအပါအဝင်လူအခွင့်ရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာပြသနေပါတယ
်အထူးသဖြင့်ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်အလုံးအရေးပါတဲ့နိုင်ငံသားကိစ္စမှာဘာမှအာမခံချက်မရှိဘဲ NGC ကပြားလက်ခံရေးတာမြန်မာအစိုးရဘက်ကနီလန်းမျိုးစုံနဲ့မတရားဖိအားပေးခဲ့တာကိုကုလသမဂ္ဂအနေနဲ့အထောက်အထားတွေတွေ့ရှိခဲ့ကြောင်းဇာအစ်အယ်ဟူစိန်ကအခုလိုပြောပါတယ
် In reality however the NVC's mark the Rohingya as non citizens in keeping with the government
of NVC နိုင်ငံသားဖြစ်ခွင့်ရှိမရှိစစ်ဆေးတဲ့ကပြားဆိုတာဟာရိုဟင်ဂျာတွေကိုနိုင်ငံသားမဟုတ်ကြောင်းသတ်မှတ်ထားတာဖြစ်ပြီးသူတို့ရဲ့မွေးရမြင်မှာသူတို့ကိုနိုင်ငံသားတွေအဖြစ်အစိုးရကဆက်လက်ပြီးတရုတ်ဖို့ခွဲခြားထားတာဖြစ်ပါတယ်ဒုက္ခသည်အများပြားကိုကျွန်တော်တို့ရဲ့ဝန်ထမ်းတွေတွေ့ဆုံမေးမြန်းချက်အရအဲ့ဒီ MVC ကပ်ပြားတွေကိုလက်ခံဖို့သူတို့ကိုမတရားဖိအားပေးခဲ့ကြောင်းပြောပြခဲ့ကြပါတယ်
မြမဆိုးရတန်ကိုစလေဥကြောင့်မို့ထွန်ကတော့လူခွင့်ရေးမဟာမင်းကြီးရဲ့အဖွင့်မေကွန်းပါပြောဆိုချက်တွေမှာခြုံရင်းအားနည်းမှုတွေရှိနေပြီးပြည့်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေတဲ့သတင်းအချက်လက်တွေဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ
် Finding sustainable solution on the issue of Rakhine is one of the top priorities of our government when the situation
ခိုင်မာတဲ့ပြဿနာအတွက်ခိုင်မာတဲ့အဖြေရရှိဟာကျွန်တော်အစိုးရရဲ့ဦးစားပေးလုပ်ငန်းစဉ်တွေကတူဖြစ်ပါလိမ့်မယ်ခိုင်မာတဲ့မြောက်ပိုင်းကအခြေအနေကိုနိုင်ငံတကာအလွန်အာရုံစိုက်နေချိန်မှာပဲဒါနဲ့ပတ်သက်လို့ကြားရတဲ့ဖြစ်ရပ်တွေဟာတကက်ကိုစိန်ကောင်းစရာပဲပြည်သူမှုမရှိတဲ့အပြင်အထင်အမြင်လွဲမှားစေပါတယ်စစ်စစ်အတည်ပြုထားခြင်းမရှိတဲ့ဆွဆွဲပြောဆိုချက်တွေအချက်လက်တွေအစီရင်ခံစာတွေအဖြစ်ထုတ်ပြန်ခဲ့တဲ့အတွက်ကျလသဘောထားအနေနဲ့အခြေအနေတစ်ခုလုံးကိုအဆိုးမြင်စေပါတယ
်ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအခြေအနေဆိုရမှုဟာအာဆာခေါ်ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကအစိုးရကိုဆန့်ကျင်တိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြစ်တင်ပြောဆိုသွားပါတယ်။ရိုဟင်ဂျာတွေပေါ်နှိမ့်ပန်းနှိပ်စက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေအတွက်လဲစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုယ်တိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းဖို့ပြင်ဆင်နေကြောင်းမြန်မာကိုယ်စားလှယ်ဦးကျော်မိုးထွန်းကဆွေးနွေးပွဲမှာပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ရဲ့မိကွန်းဟာအချက်လက်အစ်စ်အပြည့်အစုံအထောက်အထားတွေနဲ့ပြောသားတဲ့အတွက်ကြိုးစိုးထောက်ခံကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ် Mr. Tawfiq Islam Shatil ကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ရင်မြန်မာအစိုးရမှာတကယ်ဖြစ်စီခြင်းနဲ့စန္ဒတကယ်လုပ်လို့တဲ့စန္ဒမရှိကြောင်းသူကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ Myanmar is exhibiting with support from its partners complete disregard to international community.
မြန်မာအစိုးရသူ့ရဲ့မိဖက်နိုင်ငံတွေရဲ့ထောက်ခံမှုကိုရယူပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့စန္ဒကိုလုံးဝဥပိ္ပခါပြုထားတယ်ဆိုတာပြတ်တာနေပါတယ်။နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုတွေအပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါကိုစုံလမ်းလေးလာဖို့လည်းပိတ်ပင်ထားဆဲဖြစ်ပါတယ်။နောက်ပြီးကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပြည့်အဝအကောင့်ထဲပေါ်မယ်လို့ပြောဆိုထားတာတွေအပါအဝင်မြန်မာအစိုးရဟာဂတိကဝတ်တွေအစီအစဉ်ပေးခဲ့တဲ့နဲ့တကယ်လက်တွေမှာဘာမှအပြောင်းလဲတွေဖြစ်မလာသေးပါဘူးအဲ့ဒီအစားရွေးညာရွာတွေဟာဘူရူဇာနဲ့ဖြစ်သိမ်းခံရပြီးမြေတွေကိုလည်းတိမ့်ပိုက်တာခံရရပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်တွေရခဲ့ပေမယ့်အခုချိန်ထိရိုဟင်ဂျာဒုက္ခသည်တွေတရားမှနေရမပြန်ကြသေးတာဟာသူတို့ရဲ့လုံခြုံရေးအကြမ်းဖက်မှုကနေအကာအကွယ်ပေးရေးအပါအဝင်နိုင်ငံသားကိစ္စကျူးလွန်သူတွေကိုတရားစီရင်နိုင်ဖို့စောင့်ရတဲ့အတွက်အာမခံချက်တွေမရှိသေးတာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကဆွေးနွေးပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။